Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ14ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမတောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပြီးတော့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့အဓိကထားတိုက်ခိုက်တဲ့အတွက်ဒေသခံတို့သေဆုံးပြီးတချို့ဒဏ်ရာရခဲ့ပါတယ်
တိုက်ပွဲအခြေအနေကဒီနေ့မှလည်းဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော်။နောက်တစ်ခါလာတော့တိုက်ပွဲဖြစ်နေတော့ပဲမြို့ရှိဆက်ပေါ်တော့ကောက်ကောက်နာပေါ့လေ။အဲဒီတိုင်းတဲမှာလည်းမြို့ပြပါတဲ့ကြီးတွေနဲ့ဆက်ဖြစ်နေတယ်။ဒီနေ့ခေကွန်
ချင်းပြည်နယ်မင်းတပ်ကတိုက်ပွဲအခြေအနေနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီကနေ့ရန်ကုန်မြို့အပါအဝင်နိုင်ငံတဝန်းဆန္ဒပြပွဲတွေနဲ့ဖြိုခွဲမှုအခြေအနေတွေအကြောင်းနောက်ကချင်ပြည်နယ်တွင်းကစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်တို့ရဲ့တိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့အတူမီတာကမဆောင်ရင်မီးဖြတ်မယ်လို့ကြေညာထားတဲ့ကြားကပဲမဆောင်ဘူးဆိုတဲ့ပြည်သူတွေရှိနေတဲ့အကြောင်းသတင်းနောက်မြန်မာနိုင်ငံကကိုဗစ်ကာကွယ်ရေးနဲ့ကာကွယ်ဆေးထိုးလုပ်ငန်းရဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံရောက်မြန်မာတချို့ကိုဗစ်ကူးစက်ခံနေရတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းသတင်းပတ်ဆင်ခန်းတွေဖြစ်တဲ့အမျိုးသမီးခန်းနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရည်ဆုံးကတော့တောက်ကြညအတွက်ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာစစ်ကောင်စီကအကြမ်းဖက်နေနေမှုတွေနေရောညပါအိမ်ထဲထိဝင်ပြီးတော့တရားလက်လို့ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေအရှင်လျော့သွားခဲ့ပေမဲ့အခုနောက်ပိုင်းတချို့သပိတ်ပွဲတွေမှာလူပိုများလာပါတယ်။လုံကြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာရှားနဲ့ချီတဲ့လူငယ်တွေအလုံးမြို့နယ်မှာပျောက်ကြားသပိတ်စုဝေးပြုလုပ်ခဲ့ပါတယ်။မိနစ်ပိုင်းမဲ့ကြားတဲ့သပိတ်ပွဲဟာမြို့နယ်ဆောင်ကသပိတ်စစ်ကြောင်းတွေလာပြီးတော့ပူပေါင်းခဲ့တဲ့အတွက်အရင်နေ့တွေကတည်းကပိုးပြီးတော့လူများလာတာပါ။စစ်အုပ်ချုပ်ရေးကြီးညာထားတဲ့လိုင်သာယာအပြင်တောင်နဂုံ၊မရန်ကုန်၊ကမာရွတ်မြို့နယ်တွေမှာလည်းလူငယ်တွေဥဆောင်ပြီးတော့ပျောက်ကြားသပိတ်တွေလုပ်ခဲ့ကြပါတယ်။နယ်ရီဖက်မှာဆိုရင်တော့နေ့စဉ်လာလျှောက်ချီတက်ရင်စစ်ကောင်စီကိုအာခံနေကြတဲ့မန္တလေးဖားကန့်တဝဲလောင်းလုံမြို့တွေမှာဒီကနေ့လည်းလူရချီပါဝင်သပိတ်မောက်ခဲ့ကြတာပါ။ကြောင်မဲမြို့ကလမ်းလျှောက်သပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွင်းခဲ့ပေမဲ့ညနေပိုင်းမှာလူပြန်စုပြီးတော့ဆန္ဒပြခဲ့ကြပါတယ်။မိုးညင်း၊မြစ်ကြီးနား၊မိထီလာ၊နှမ်ခမ်း၊ရွှေဘုံနဲ့ရေဦးမြို့တွေမှာလည်းဆိုင်ကဲသပိတ်ပျောက်ကြားသပိတ်တွေဆက်ရှိနေပါတယ်။မနေ့ကပဲစစ်အုပ်ချုပ်ရေးကြေညာထားတဲ့ချင်းပြည်နယ်မဲရပ်မြို့မှာလည်းဒေသခံတွေနဲ့စစ်တပ်ကြားတိုက်ပွဲတွေမရက်သေးပဲအခြေအနေတွေတင်းမာနေပါတယ်။ဖန်စီခံရတဲ့ဆန္ဒပြသူတွေကိုပြန်လို့ပရေးဆွေးနွေးမှုမှာသဘောတူညီမှုမရတဲ့အတွက်နှစ်ဖက်အပြည့်ရသဘောတူညီမှုပြက်ပြယ်ပြီးတော့တိုက်ပွဲတွေပြန်ဖြစ်နေတာပါ။တိုက်ပွဲတွေကြောင့်နေအိမ်အဆောက်အဦတို့ပျက်စီးပြီးတော့နှစ်ဖက်တရားရတိတ်ဆုံးသူတွေရှိတယ်လို့ဒေသခံတွေကပြောဝင်မဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။နိုင်ငံရေးအကျဉ်းသားများကိုရင်းစောင့်ရှောက်ရေးအသင်း ABB ရဲ့အစည်းအဝေးကောက်ယူမှုအရဖေဖော်ဝါရီလတရနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးသူ800နီးပါးနဲ့အဖမ်းခံရသူ4000ဝန်းကျင်ရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်နဲ့မနေ့ကပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ In our conversations today, the foreign minister and I touched on a number of key challengesthat we face together and where
American ပြည်ထောင်စုနဲ့ Australia နိုင်ငံတို့ရင်ဆိုင်နေရတဲ့အထက်စင်ကုန်းချက်အတော်များများကိုဒီကနေ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခြင်းမှာပြောဆိုကြပါတယ်။မြန်မာအရင်နဲ့ပတ်သက်လို့လဲမြန်မာနိုင်ငံမှာပြည်ညှက်စွာဆန္ဒပြသူတွေနဲ့အရက်ဖက်အဖွဲ့အစည်းကလူတွေကိုစစ်တပ်ကအကြမ်းဖက်တိုက်ခိုက်တာဒီလိုတိုက်ခိုက်နေတာတွေကိုအပြစ်ပေးအရေးယူတာမရှိဘဲဆက်လက်ခွင့်ပြုနေတာတွေအပေါ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ရှုံချတယ်ဆိုတာကိုကျွန်တော်တို့နှစ်ယောက်ဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနှိမ့်ချရွေးကောက်ခံအစိုးရကိုအာဏာပြန်အနိုင်ဖို့စစ်အုပ်ချုပ်ရေးကောင်စီကိုနိုင်ငံစလုံးကတောင်းဆိုပါတယ်လို့ဝန်ကြီးပလင်ကင်ကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးလက်ဖြစ်အမျိုးသမီးရဲရဝန်ကြီးလက်ဖြစ်တဲ့မယ်ရီစပိန်ရဲ့ခီစင်ဟာတမရဘိုင်ဒန်အစိုးရလက်ထက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးအမေရိကန်ပြည်ထောင်စုကိုလူကိုယ်တိုင်လာရောက်တဲ့ပထမဆုံးခီစင်ဖြစ်ပြီးအင်ဒိုပစိဖိတ်ဒေသညီညာရေးနဲ့တည်ငြိမ်ရေးပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အမေရိကန်နဲ့ဩစတြေးလျကြားမဟာမိတ်အဖြစ်လက်တွဲခိုင်မာမှုကိုပြသလိုက်တာလို့လည်းဝန်ကြီးပလင်ကင်ကပြောပါတယ်။နိုင်ငံခြားရေးမူဝါဒအမျိုးသားလုံခြုံရေးကျန်းမာရေးအရာဘေးကင်းလုံခြုံမှု၊သ တတိယအချက်အလက်အမားတွေဖြန့်ဝေမှုကိုတုံ့ပြန်ရေးစတဲ့အကြောင်းအရာကိစ္စတွေကိုတစ်ဖက်ဆွေးနွေးခဲ့ကြပြီးတော့မြန်မာနိုင်ငံအရေးကိုလည်းအကြောင်းကိစ္စတစ်ခုအဖြစ်ထည့်သွင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအတဲတွေကိုဖြေရှင်းနိုင်ဖို့နှီးလန်းရှာနေတဲ့ကုလသမဂ္ဂအသွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာနဲ့ထိုင်းဝန်ကြီးချုပ်တို့ဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်စစ်ကောင်းဆောင်ဟောင်းတဦးဖြစ်တဲ့ဝန်ကြီးချုပ်ပရယုတ်ချန်အောင်ချာဟာစစ်အာဏာသိမ်းပြီးအာဏာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်းဆောင်ဘုချုပ်မူကြီးမင်းအောင်လှိုင်နဲ့ယင်းနေတဲ့ဆက်ဆံရေးရှိသူအဖြစ်ရှုမြင်ကြပါတယ်မြန်မာနိုင်ငံအရေးကိုငြိမ်းချမ်းစွာအဖြေရှာနိုင်ဖို့မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံကပူပေါင်းပြီးတော့နီလန်းတွေရှာပေးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းမစ္စဘူဂနာကထိုင်းဝန်ကြီးချုပ်ချန်အိုချာကိုပြောဆိုခဲ့တယ်ဆိုပြီးထိုင်းအစိုးရရဲ့ကြေညာချက်မှာပြောထားပါတယ်။ထိုင်းအစိုးရဘက်ကလည်းမြန်မာအတွက်အကျိုးရှိမဲ့ကိစ္စတွေကိုနားထောင်ဖို့တည်ရင်အချက်လက်တွေဝေမျှဖို့အသင့်ရှိပါတယ်လို့ဝန်ကြီးချုပ်ချန်အိုချာကပြန်လည်ပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းသူတို့နဲ့အုပ်ဆွေးနွေးခဲ့ပါတယ်။စစ်ဘေးဒဏ်ကထွက်ပြေးလာကြတဲ့မြန်မာပြည်သူတွေကိုပြန်မောင်းမထုတ်ပဲကူညီဖို့အသင့်ရှိပါတယ်လို့ထိုင်းဝန်ကြီးချုပ်ကမစ္စဘူဂနာကိုပြောဆိုခဲ့ကြောင်းဘန်ကောက်ခြေဆိုင် NHK သတင်းထောက်အေဆာဟတ်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ဘူဂနာဟာဧပြီလကလေးကထိုင်းနိုင်ငံမှာအခြေဆိုင်လုပ်ကိုင်နေတာပါမစ္စဘူဂနာဟာအင်ဒိုနီးရှားနိုင်ငံမှာဧပြီလနောက်ပိုင်းကကျင်းပခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာအရေးဆွေးနွေးပွဲပြင်ပမှာပေါ်ကျုံမူကြီးမင်းအောင်လည်းအပါအဝင်အခြားအာဆီယံခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။အာဆီယံအစည်းအဝေးမှာရခဲ့တဲ့မြန်မာအရေးဘုံသဘောတူညီမှုအချက်၅ချက်ကိုအချိန်မီအပြည့်ဝအကောင်ထည်ဖို့ရေးအာဆီယံဖွဲ့ကိုအနီးကပ်အားပေးဖို့အာရှမှာတည်င်းပတ်အတော်ကြာဆက်ပြီးနေထိုင်သွားအောင်မယ်လို့လည်းမစ္စဘူဂနာကပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကဖန်ထားတဲ့ဂျပန်တည်င်းထောက်ကိုစစ်ကောင်စီကပြင်းထန်တာပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောပါတယ်။နိုင်ငံကြားတန်တမာချစ်ကြည်ရေးရင်းနှီးမှုကိုပြသတဲ့အနေနဲ့တည်တင်းထောက်ယူကီကီတာဆူမီအပေါ်ဆွဲဆိုချက်တွေကိုစစ်ကောင်စီကရုပ်သိမ်းပေးလိုက်တာဖြစ်တယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့လမှာအဖမ်းခံရချိန်ကလေးကအင်းစိန်ထောင်မှာထိန်းသိမ်းခံရတဲ့တည်တင်းထောက်ယူကီဟာစစ်ကောင်စီကဖမ်းဆီးခဲ့တဲ့တည်တင်းထောက်အယောက်80ထဲမှာသူအပါအဝင်ဖြစ်ပါရယ်တည်တင်းထောက်ယူကီဟာဒီကနေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကနေဂျပန်ကိုပြန်လည်ထွက်ခွာလာပြီလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတူမိုတဂီကဒီကနေ့နေ့လယ်ပိုင်းကပဲအတည်ပြုပါရယ်ယူကီပြန်လို့ရေးအတွက်ဂျပန်နိုင်ငံကနီလန်ပေါ့ဆောင်နဲ့ချင်းကပ်ပြီးခက်ခက်ခဲခဲလုပ်ကင်ခဲ့ရတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးမိုတဂီကပြောဆိုခဲ့ပါတယ်။အဲ့ဒီဂျိုပတ်မှုရလအဖြစ်သူရင်ဆိုင်နေရတဲ့ဆွဲဆိုချက်တွေကိုရုပ်သိမ်းပေးမယ်လို့မြန်မာအာဏာပိုင်တွေကမနေ့ကပဲကြေညာခဲ့တယ်လို့လည်းပြောပါတယ်။ကြမ်းကြမ်းမှမှရှိတဲ့သတင်းထောက်ယူကီတောက်ကြနေညမှာဂျပန်ကိုပြန်ရောက်မယ်လို့လည်းပြောပါတယ်။သတင်းထောက်ယူကီကီတာဆူမီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရယူတင်ပြခဲ့ပြီးတဲ့နောက်ရန်ကုန်မြို့သူနယ်အိမ်မှာဧပြီလ18ရက်နေ့ကဒုတိယအကြိမ်အဖမ်းခံခဲ့ရပြီးလောက်ကျန်သတင်းဖြန့်ချိမှုနဲ့စစ်ကောင်စီကဆွဲချက်တင်ခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးရက်ပိုင်းအကြာဖေဖော်ဝါရီလထဲမှာပထမတစ်ကြိမ်အဖမ်းခံခဲ့ရသေးပေမဲ့အဲ့ဒီအချိန်ကပြန်လွတ်လာခဲ့ပါတယ်သူဟာစစ်ကောင်စီကဖမ်းဆီးတရားစွဲဆိုခဲ့တဲ့ပထမဆုံးနိုင်ငံခြားသတင်းထောက်တစ်ယောက်ပါလက်ရှိမှာတော့မြန်မာသတင်းမီဒီယာသမား45ယောက်ထဲမှာနေဖမ်းဆီးခံထားဆဲရှိပြီးသူတို့ထဲကအများစုကိုပုံမှန်905ကကြီနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ပြည်မျိုးက DVB သတင်းထောက်သူဖြစ်သူကိုမင်းညိုကိုတော့ပြီးခဲ့တဲ့မေလ12ရက်နေ့ကပဲပုံမှန်905ကကြီနဲ့ထောင်ဆန်း3နှစ်ချမှတ်ခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်တိုမီတာ31 kHz 938ညဖိုင်တိုမီတာ32 kHz 9383ညဖိုင်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဖိုင်လက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်။တောက်ကြနေညပိုင်း VOA American အသံရဲ့ထေထက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းအရေးပေါ်စားနပ်ရိက္ခာအကူအညီဒေါ်လာ၄သန်းမျိုးကိုဂျပန်နိုင်ငံက WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်ဒီနေ့ပေးရလိုက်ပါတယ်။ဂျပန်သတင်းတောက်ယူကီကီတာဇူမီကိုမြန်မာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့တရက်ထဲမှာပဲဂျပန်နိုင်ငံရဲ့ဒီအကူအညီကိစ္စဂျပန်နိုင်ငံသားရေးဝန်ကြီးနဲ့ WFP တို့ကထုတ်ပြန်ခဲ့တာပါ။လက်ရှိဖြစ်နေတဲ့အခြေအနေအောက်မှာရန်ကုန်တိုင်းဒေသကြီးကဆင်းရဲတဲ့ပြည်သူတွေအနေနဲ့စာရေးတော်ရေးရုတ်တရက်ဆူဆူဝါဝါအခက်ကြုံလာနေရတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆုမိုတဂီကပြောပါတယ်။ဒီစင်ရသားတွေအနေနဲ့တကယ့်အခြေခံအကြဆုံးစစ်စာဝတ်နေရေးအတွက်တောင်အနိုင်နိုင်ရုန်းကန်နေရတယ်လို့လည်းဝန်ကြီးမိုတဂီကဆက်ပြောပါတယ်။ဒါပေမဲ့အခုလိုရေးပေါ်အကူအညီပေးလိုက်ချိန်မှာပဲ မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပြန်ဖော်ဆောင်ဖို့ဆက်လက်တောင်းဆိုနေပါတယ်လို့လည်းဝန်ကြီးမိုဒက်ဂီကပြောပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဂျပန်ဆိုရကအကူအညီသစ်တွေထပ်မပေးဘဲဆိုင်းရမယ်လို့မတ်လကုန်ပိုင်းမှာကြေညာခဲ့ပြီးတဲ့နောက်အခု WFP ကနေတဆင့်အကူအညီပေးတာဖြစ်ပါတယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီကကိုဗစ်ကူးစက်မှုဟာလူအများစုနေတဲ့ကျေးလက်ဒေသတွေအထိပါလှင်းလင်းမြန်မြန်ကူးစက်သွားပြီးမို့အထူးဂရုပြုကာကွယ်ကြဖို့တတိပေးလိုက်ပါတယ်။အိန္ဒိယလူရေသန်း1400ရဲ့3ပုံ2ပုံကျော်ကဒီကျေးလက်ဒေသတွေမှာနေထိုင်ကြတာပါ။အိန္ဒိယမှာဒီနေ့တရက်အတွင်းကိုဗစ်ကူးစက်သူ 3,400 ကျော်ဖြစ်အရင်ရက်ကထက်အနည်းငယ်ကျလာပေမဲ့သေဆုံးသူကတော့4000လောက်ရှိနေပါသေးတယ်။အိန္ဒိယအတွက်ဥရောပသမဂ္ဂနိုင်ငံတွေကာတာနဲ့တောင်ကိုရီးယားကဆေးနဲ့ဆေးပစ္စည်းနိုင်ငံတကာအကူအညီတွေလည်းဆက်လက်ဝင်လာနေပါတယ်။ဂျာမနီ၊နယ်သာလန်နဲ့ပေါ်တူဂီတို့ကနေအသက်ရှူဇက်တွေဆေးဝါးနဲ့ဆေးကိရိယာတွေနောက်ကာတာနဲ့တောင်ကိုရီးယားကအောက်ဆီဂျင်အိုးတွေအသက်ရှူဇက်တွေအမြန်ဆေးစစ်ကိရိယာတွေနဲ့အထူးဖီအားလျှော့ဇက်တွေပါတဲ့လေယာဉ်တွေဒီမနက်ဆက်ရောက်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးလုံခြုံသတင်းနဲ့သတင်းမှားတွေကာကွယ်ဆေးနဲ့ပတ်သက်ပြီးအခြေအနေမရှိတဲ့ဆိုးကျိုးတွေအကြောင်းတွေကလည်းအိန္ဒိယမှာလူပေါင်း3,400ကျော်အသုံးပြုတဲ့ WhatsApp လို့လူမှုမီဒီယာတွေကလည်းသင့်ပြန့်နှံ့လာနေပါတယ်ခင်ဗျာစင်ကာပူနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေထိန်းချုပ်နိုင်ဖို့ပိုတင်းကျပ်တဲ့စီမင်းတွေထပ်ချမှတ်လိုက်ပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်ကျောင်းကွင်းဆက်မလိုက်နိုင်တဲ့လူနာရေးအတွက်များလာပြီးမှအခုလိုအားလုံးကိုတင်းကျပ်လိုက်ရကနိုင်ငံခြားခီးတွားလုပ်ငန်းတက်ဖို့ပြင်ထားတာတွေလည်းမသေးမချာဖြစ်သွားပါတယ်လာမယ့်တနင်္ဂနွေကစပြီးဇွန်လ13ရက်နေ့အထိလူနှုတ်ဆက်ဖို့မစုဖို့နဲ့စားသောက်ဆိုင်တွေမှာလည်းပါဆယ်တာရောင်းဖို့ကန့်သတ်လိုက်ပါတယ်။ကုမ္ပဏီတွေအနေနဲ့လည်းအိမ်ကလုပ်ပေးနိုင်တဲ့လုပ်သမားတွေကိုအိမ်တွေကနေပဲလုပ်စေဖို့ညွှန်ကြားထားပါတယ်။စင်ကာပူကျန်းမာရေးဝန်ကြီးဌာနကြေညာချက်အရဂွင်းဆက်လိုက်လို့မရတဲ့နိုင်ငံတွေအချင်းချင်းကူးစက်မှုတွေဆက်လက်များပြားလာနေတာကစိုးရင်စရာဖြစ်တဲ့အရင်ကာကွယ်ထိန်းချုပ်မှုတွေမလုံလောက်သေးတာကိုပြနေတာလို့ဆိုပါတယ်။အခုလိုကွင်းဆက်လိုက်မရတဲ့လူနာကပြီးခဲ့တဲ့အပတ်မှာ15ရောက်ဖြစ်လာပြီးအဲ့ဒီအရင်တပတ်တုန်းကထက်နှစ်ဆများလာကပိုးသစ်တွေ့သူကလည်းအရင်48ဦးကနေပြီးခဲ့တဲ့ပတ်မှာ82ကိုတက်လာခဲ့ပါတယ်အခုလိုအချိန်မှာမေလ25ရက်မှာပြင်ထားတဲ့ဟောင်ကောင်နဲ့ကွာရန်တီးမဲ့ခီးစဉ်တွေလည်းမတိမကျဖြစ်သွားရပါတယ်ကိုဗစ်တတိယလိုင်းထိနေတဲ့ထိုင်းနိုင်ငံမှာတော့ဒီနေ့တရက်တည်းပိုးတွေ့သူတွေ2000ကျော်နဲ့သေဆုံးသူ30ရှိတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တာမို့စုပေါင်းပိုးတွေ့သူ 96,000 နဲ့သေဆုံးသူ548ယောက်ထက်မနည်းရှိလာနေပါပြီခင်ဗျအမေရိကန်နိုင်ငံမှာဓာတ်ဆီတင်ပို့မှုစနစ်ကွန်ပျူတာအတိုက်ခက်ခံရပြီးအခုတော့တင်ပို့မှုတွေပြန်စတင်နေပါပြီ။အမေရိကန်နိုင်ငံအရှေ့ဘက်ခြမ်းကအထူးကရင်းနှီးတင်ပို့နေတဲ့ကိုလိုနီယယ်ပိုက်လိုင်းကုမ္ပဏီကွန်ပျူတာစနစ်ကိုရုရှားအင်တာနက်ဟက်ကာတွေတိုက်ခိုက်မှုကြောင့်တင်ပို့မှုရပ်ဆိုင်းကလူတွေဓာတ်ဆီဆိုင်မှာလူရဲတန်းစီဝယ်ခဲ့ကြရတဲ့6ရက်ကြာမှပဲအခုလိုလုပ်ငန်းတွေပြန်စတင်နေတာပါ။ဒူဘိုင်ကကိုယ်တိုင်လည်းထွက်ပြီးအခုယာယီခက်ခဲကိုစိတ်ရှိရှိထားရင်ဆိုင်ကြဖို့တိုက်တွန်းခဲ့ပါတယ်။သမရပိုင်တန်ကအထိတ်တလန့်မဖြစ်ကြပါနဲ့ဒါကယာယီသဘောသာဖြစ်တဲ့အခြေအနေပါနောက်ရက်အနေငယ်အတွက်လူလာထက်ပို့ပြီးသွားမထည့်ကြပါနဲ့လို့မနေ့ကအလေးနဲ့ထွက်ပြောခဲ့ပါတယ်အခုလိုလူတွေအထိတ်တလန့်ဝင်နေချိန်မျိုးမှာဓာတ်ဆီဆိုင်တွေဘက်ကလည်းဈေးတင်ရောက်အမျက်ထုတ်တာမလုပ်ကြဘို့သမရပိုင်တန်ကသတိပေးခဲ့ပါသေးတယ်ကိုလိုနီယယ်ပိုက်လိုင်းကုမ္ပဏီကတော့ပိုက်လိုင်းစနစ်ကိုဘေးကင်းလုံခြုံမှုရှိရှိပြန်လည်ပတ်နိုင်ဖို့စီစဉ်နေပြီးမွန်းလွဲပိုင်းလောက်မှာဈေးကွက်ကိုတင်ပို့နိုင်မှာဖြစ်ကြောင်းမနေ့မနေ့မှာပဲကြေညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
မေလ14ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အတိကထားတိုက်ခိုက်တဲ့အတွက်ဒေသခံတဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်စစ်တပ်ဘက်ကလည်းဒဏ်ရာရသူတချို့ရှိတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်မင်းတပ်ဘက်ကတိုက်ပွဲအခြေအနေကို VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်မင်းတပ်မြို့မှာမေလ13ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအရာဖြစ်ထိုးစစ်ဆင်တိုက်ခိုက်တဲ့အတွက်တိရခံမင်းတပ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဒီနေ့လည်းဖြစ်ခဲ့ပါတယ်မင်းတပ်မြို့တွင်းနဲ့မြို့ပြင်ဘက်မှာရှိတဲ့ကာကွယ်နားမှာမကွေးတန်းကြောက်ထုမြို့ဘက်ကလာတဲ့စစ်ကောင်စီတပ်တွေနဲ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အကြောင်းမင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကပြောပြပါတယ်
တိုက်ပွဲအခြေအနေကဒီနေ့မနေ့ဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော်တ ော့ပြောလာတယ်တိုက်ပွဲဖြစ်နေတော့မယ်မြို့ရှိတဲ့ပေါ်တော့ကောက်အောင်နာပေါ့လေအမိုင်းတို့မလာတော့ဘူးတဲ့အဲ့ဒီတချိန်တည်းမှာလည်းမြို့ကပါတဲ့ငကြီးတွေနဲ့တန်းဖြစ်နေတယ်ဒီနေ့ခေကွန်တွေတည်းရင်းဖက်ကလည်းမြို့ရုံးကိုလည်းငကြီးတွေဖြစ်နေတာပဲ
မင်းသားမျိုးနဲ့18မိုင်กว่าဝေးတဲ့ကြောက်ထူးမျိုးကလာတဲ့စစ်ကူတွေကိုဂါကိုရေးတပ်ဖွဲ့တွေကမြို့ပြင်ဘက်ကနေခုခံတိုက်ခိုက်နေသလိုမင်းသားမျိုးချီဆိုင်24တိုက်ရင်ကလည်းမင်းသားဂါကိုရေးဖွဲ့တွေနေရာယူထားတဲ့မြို့တွင်စောက်အုံတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အပြစ်ခတ်တွေညနေပိုင်းလောက်မှရပ်သွားခဲ့ပေမဲ့စစ်တပ်ဘက်ကရဟတ်ရင်နဲ့မြေပြင်ခြေနေကိုထောက်လှမ်းနေတယ်လို့လည်းဂါကိုရေးဖွဲ့ခေါင်းဆောင်တွေကပြောပါတယ်မနေ့ကအပြန်လှန်တိုက်ခိုက်မှုတွေတွင်ကာကိုရေးဖွဲ့ဘက်ကတယောက်သေဆုံးပြီးအနည်းငယ်တန်ရာရရှိခဲ့တယ်လို့ပြောပါတယ
်သူတို့ဖက်ကခံပန်းချီကတော့အနည်းဆုံးတယောက်ကျော်လောက်ရှိနေကြာဆုံးဖြစ်နေခင်ဗျကျွန်တော်တို့ဖက်ကကြာဆုံးတယောက်ရှိတယ်တန်ရာရတဲ့လူတွေတော့နည်းနည်းရှိတယ်ခင်ဗျလူတို့မှာသူတို့တနက်တီပေါ့လေပြစ်ခတ်မှုတွေရှိနေလို့ခေါင်းမိုးရနေပေါ့နော်ကြီးတန်တွေပုံးတွေကွဲပြီးမှခင်ခန်းထဲမှာပုံးနေတယ်ကျမ်းမာရေးဝန်ထမ်းတူပဲကြီးတန်မှန်တာဖြစ်ကြပါဘူး
စစ်တပ်ဘက်ကလည်းတန်ရရသူတို့ရှိခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဘူရုတ်စော်မင်းတွန်းကအခုလိုပြောပါတယ်
။မင်းတပ်ခေါင်းဝင်သားလေးမှာကြေးဖြစ်ခဲ့တာရှိတယ်။ကျွန်တော်ကြမ်းမဲ့အဖွဲ့အင်အားတရားကျော်အောင်ရှိတယ်။အဲဒီမှာလုံခြုံရေးလုပ်နေတဲ့အဖွဲ့တွေကိုပြစ်ခတ်တဲ့ဟာတော့ရှိပါတယ်ကော။ကျွန်တော်ဘက်ကထိခိုက်တဲ့အရာရှိတယ်လည်းရှိပါတယ
်။မင်းတပ်မျိုးနဲ့မသူဘီမျိုးထိဆက်တဲ့နေရာတွေဘက်မှာလည်းမသူဘီဘက်ကလာတဲ့စစ်တပ်နဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေတုံးတဲ့အတွက်လက်နက်မမျှဖြစ်နေတယ်လို့ကာကွယ်ရေးဖွဲ့ဘက်ကပြောပါတယ
်။မသူဘီဘက်ကလာတဲ့စစ်ကိုလည်းတိုက်ရိုင်34ကျော်ဝင်နေပါလေ။အဲဒီမှာလည်းသူတို့လက်နက်ကြီးတွေပါလာတယ်။လူကအထင်းနဲ့ပါလာတယ်။အဲဒါကိုကိုလူကြီးကသူမီးဒီခါချိုးတော့ခိုင်ခိုင်နေဆိုတော့ဒီကြခတ်ကြပြီးရင်ကိုလူကြီးကဆုတ်လာတာပေါ့။ဆုတ်တဲ့ခါကျတော့တောင်းပြီးတောင်းတဲ့မှာလူကြီးနည်းနည်းတွေ့ပြီဆိုတော့သူလက်နက်ကြီးနဲ့ပါလာထုတ်လာတယ
်။မင်းသားမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေကိုဧပြီလ24ရက်နေ့မှာစစ်တပ်ဘက်ကတပိတ်ဖြိုခွဲဖမ်းဆီးမှုတွေရှိခဲ့ပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်တွေကြားပြေကမှုတွေဖြစ်ခဲ့တာဖြစ်ပါတယ်။အလားတူချင်းမြင့်နဲ့ကံပလက်မြို့မှာလည်းဂျာရာပဒေးနေညကစစ်ကောင်စီတပ်ဖွဲ့နဲ့ကံပလက်ပြည်သူ့လုံခြုံရေးဖွဲ့တို့ကြားပြေခတ်တက္ကမှုဖြစ်ပွားခဲ့တယ်လို့ကံပလက်မြို့ခံသူကပြောပါတယ်
။မနေ့ညတော့တိုက်ပွဲပုံစံမျိုးတော့မြို့ထဲမှာကံပလက်ပြည်သူ့တို့တိုက်ရဲစစ်ကောင်စီဘက်ကဟာနေပြေခတ်မှုတော့ရှိရင်မနေ့ည9နာရီတော့မှာလေ။ပါရဝနရောကြာမယ်ကံပလက်မျိုးအမျိုးမတည်မျိုးမနှစ်ခုပါလိမ့်ပြီးတော့ဖြစ်တယ်ဒါမဲ့ဘဒူးမှလည်းပြင်နေချွေးရဲကြောက်တယ်ခုလုံးတကားဖိတ်ပြီးတော့အိမ်ထဲမှာနေနေကြတာလေအချိန်ဆက်ပြီးစုံဖို့ချင်းနေတော့မကြဘူ
းချင်းပြည်နယ်မင်းသားမျိုးဟာခါမျိုးကံပလက်မျိုးတွေမှာတိရခန်ကာကွယ်ရေးတပ်ဖွဲ့တွေကသူမီးသနတ်တွေပြင်ရရလက်နဲ့ဆွဲကင်ပြီးကိုတိရကိုကာကွယ်ဖို့အတွက်ဆိုပြီးစစ်တပ်ကိုခုခံတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မင်းတပ်မျိုးကတိုက်ပွဲအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်မြို့မှာမနေ့ကနှဲသွားခဲ့ပေမဲ့ဒီကနေ့မှာတော့ဆရာဝန်တွေကဂျူတီကုတ်အဖြူရောင်တွေဝစ်ပြီးတော့ဆန္ဒပြတာအပါအဝင်မြို့နယ်တချို့ကဆန္ဒပြပွဲတွေမှာအင်အားရာနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။ကြောင်မဲမျိုးရဲ့ဆန္ဒပြပွဲကတော့စစ်တပ်နဲ့ရဲကမျက်ရည်ရိုးဘုံးနဲ့ပစ်ခတ်ပြီးတော့ဖြိုခွဲခံခဲ့ရပါတယ်။မနေ့ညတုန်းကပောက်ကွဲမှုဖြစ်ခဲ့တဲ့တွန်တေးမျိုးမှာတော့စစ်တပ်ဦးအဖမ်းခံခဲ့ရပါတယ်။အခုလိုမြန်မာနိုင်ငံတဝန်းကအခြေအနေရန်ကုန်ကလာတဲ့သတင်းကိုမတ်စုမြင့်မွန်ကပြောပြပေးပါမယ်
။ရန်ကုန်မြို့မှာအဖြူရောင်ဂျူတီကုတ်ဝစ်ဆင်ပြီးတော့ white coat ဆန္ဒပြလှုပ်ရှားမှုလုပ်ကြတဲ့ဆရာဝန်တွေအပါအဝင်ဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူတွေဟာမြို့နယ်တချို့မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။တောင်တကုံမယန်းကုံကမာရွတ်နဲ့ဆဲအုပ်ချုပ်ရေးကြီးညာထားတဲ့လှိုင်သာယာမြို့နယ်တွေထဲမှာလျှက်တပြက်တပိတ်တွေရှိခဲ့ပြီးတော့မတူတဲ့မြို့နယ်တွေကဆန္ဒပြသူတွေပူးပေါင်းဆန္ဒပြကြတာတွေလည်းရှိခဲ့တဲ့အတွက်အလုံမြို့နယ်တွေကဆန္ဒပြပွဲတစ်ခုမှဆိုရင်အင်အားရာနဲ့ချီများခဲ့တယ်လို့ဆန္ဒပြသူတယောက်က VOA ကိုပြောပြပါတယ
်။ဒီလိုကြဆိုလို့ရှိရင်တော့ fight group ကဒီပေါင်းရင်းနဲ့ထွက်လာပါတယ်ကွာ။ကျွန်တော်ဈေးတွေခြေကြီးထွက်ကြလာတယ်။ဒီနေ့တော့ VC ကနိုင်ရဆက်တယ်ဗျ။ဒီ video fight group ဖြစ်တယ်။ fight group ဖြစ်ပြီးဟုတ်တယ်ပြီးတော့ဒီကျွန်ဟိုဆင်းမင်းကြီးမှာဆက်တယ်ပေါ့နော်။နောက်ပြီးကျွန်တော်တို့အခုပဲဒီဒီနိုင်ညာသေးပေါ့။ညာသေးမှာကျွန်တော်တို့ဆက်လိုက်တယ်ပေါ့နော်။ဝေးခွဲပြီးတာမိုင်ရဲနဲ့ရှိပါသေးတယ်။ကျွန်တော်တို့ဆိုလို့ရှိရင်150လောက်ပဲ။မနေ့ကဆင်းမင်းကြီးကနေအားလောက်ရှိမှာပေါ့နော်။ဒါနဲ့အလုံးနဲ့စိုက်တော့ကတော့ဈေးထဲမှာဆက်တာဆိုတော့အင်အားတော့ဈေးတူဈေးနဲ့ပေါ့ရင်တော့ညမပေါ့။ဟိုဈေးတူဈေးကလည်းပါဝင်ကြပါလေ။ဆန္ဒပြတဲ့အခါမှာပေါ့
။ဒီနေ့အစောပိုင်းကရန်ကုန်မြို့တကုံတက္ကသိုလ်နားနေဆောင်အနီးမှာဘုံးပေါက်ကွဲခဲ့ပြီးတဲ့နောက်ကျောင်းသားတယောက်နဲ့တငယ်ချင်းနှစ်ယောက်စုစုပေါင်း3ယောက်ကိုစစ်တပ်ကဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့ဗုဒ္ဓထောင်မြို့နယ်ကအမှတ်9အထက်တန်းကျောင်းဝင်းထဲမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်မြကျင်းနာမြို့ကကံဘောဇာဘန်တစ်ခုနဲ့မိုးမောက်မြို့ကထွေအုပ်ရုံးတို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီနေ့ချီတက်ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကအင်အားအပြည့်နဲ့နှစ်ဖက်ပိတ်ပြီးတော့မျက်ရည်ယိုပုံးတွေရော်ဘာဂျီတွေသုံးပြီးပြစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူငယ်နှစ်ယောက်ရော်ဘာဂျီထိမှန်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြပွဲမှာပါတဲ့ဒေသခံတယောက်က VOA ကိုပြောပြပါတယ်
။ဒီအော်ဆန်လိုင်းတိုင်းတက်သွားပြီးတော့မှဗဟုသီးတောက်ရောက်တဲ့ချိန်အဲ့မှာလည်းရေကန်းသီးရနေပြီးတော့မှအောက်ယူကနေထွက်လာတဲ့အချိန်ပေါ့နော်။အဲထွက်လာပြီးတော့ကျွန်တော်တို့အဲ့မှာနေသူကဘာလို့ဆိုတော့အကားကလေးတွေကိုလိုက်သွားပြီးတော့မှလေးလန်းကြဝင်ပြီးတော့မှဟိုဘက်ဆိုင်မှာလည်းစက်ကားတွေပိတ်ထားပြီးတော့မှအဲ့ချိန်မှာတော်ဒီကလမ်းကြီးကမှတွေ့တဲ့အချိန်မှာတို့ကပထမဆုံးမျက်ရည်ပုံခွဲလိုက်တယ်ပေါ့နော်ဟိုမျက်ရည်ပုံခွဲပြီးတဲ့အချိန်မှာအဲ့မှာရောဘာဂျီတွေပဲပါလာတယ်ရောဘာဂျီပါတဲ့အချိန်မှာကျွန်တော်ကလေးနှစ်ယောက်ထိသွားတယ်ဗ
ျနမ်ခမ်းမြို့မှာလည်းရက်တရာကျော်သွားပြီမဲ့သွေးမအေးတဲ့နမ်ခမ်းဆိုပြီးတော့လူငယ်တွေမျိုးရဲလှဲ့လဲချီတဲ့ဆန္ဒပြခဲ့ကြပါတယ်နေစဉ်လိုချီတဲ့ဆန္ဒပြပွဲတွေရှိခဲ့တဲ့မန္တလေးဖားကန့်တဝဲလောင်းလုံမြို့တွေမှာဒီနေ့လဲလူရချီဆန္ဒထုတ်ဖော်ကြပါတယ်။ကြောင်မဲမျိုးကလမ်းလျှောက်တဲ့ဘိတ်ကိုစစ်ကောင်စီတပ်ကဖြိုခွဲခဲ့ပေမဲ့ညနေပိုင်းမှာလူတွေပြန်စုပြီးတော့ဆန္ဒပြခဲ့ကြပါတယ်။မိုးညင်းမြကြီးနာမိထီလာရွှေဘူနဲ့ရေဦးမြို့တွေမှာလဲစိုက်ကဲတဲ့ဘိတ်ပျောက်ကြားတဲ့ဘိတ်တွေပြုလုပ်ကြပါတယ်။မေလ23ရက်နေ့ညပိုင်းတော့ကပောက်ကွဲမှုတွေဖြစ်ခဲ့တဲ့တွန်တွေးမျိုးကမြို့နယ်အထက်ကနှစ်ကျောင်းအနီးမှာပောက်ကွဲမှုနဲ့အတူတနက်တန်တွေလည်းကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်တွန်တေးမျိုးက၁၁ယောက်ဖမ်းဆီးခံခဲ့ရပါတယ်
။မနေ့ကညတည်းည9:00နာရီခွဲတော့မှခန္ဓာကိုယ်ခန့်မှန်းကြီးပေါ့ခန့်မှန်းကြီးကကွဲတော့ကွာတဲ့နောက်မှာငါးမိတ်ဆယ်မိတ်ပဲ။အဲ့လောက်ကကျွန်တော်ဒီအထက်ကနှစ်အဲ့မှာကတနက်တစ်ချက်ဘုံတစ်ချက်အပန်ဆက်တယ်မှာ။ဘုံကတော့ဒီကျွန်တော်ဒီရဲ့ပြည်သူတွေပြည်သူတွေကပဒီရပ်ကကစ်တာကိုများတယ်မှာ။ပြီးတော့သူအနောက်ကရင်အဲ့အခွဲကိုအနောက်ကရင်သူပြေးလိုက်တယ်ပြေးရမှာသူတွေကဒီရှင်းရှင်းနဲ့မဟုတ်ဘူးရဲဝင်းနဲ့ပြေးလိုက်တာပါရဲဝင်းနဲ့တမက်ကန်ပြီးပြေးလိုက်တယ်စစ်တပ်ရောက်ဖမ်းသွားတယ်ဒီလိုတင်ရတယ်အဲ့ဒါကအတိအကျပါပ
ါစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မြန်မာနိုင်ငံအနှံ့ကပြည်သူတွေဟာရတဲ့နီးနဲ့ဆက်ပြီးတော့ဆန္ဒပြနေကြတယ်လို့နာဆာကစစ်ကောင်စီဘက်ကလည်းအင်အားသုံးနှိမ်နေပါတယ်ရှင်
မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေပါတယ်မိုးမောင်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုကိုငိမ့်ညံကပြောပြပေးပါမယ
်မြကြီးနားဗမော်လမ်းမကြီးကိုစိုးမိုးထားတဲ့ဗမော်ခရိုင်မိုးမောင်မြို့နယ်ကအလွန်ပုံစခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုက်ရင်အားတွေပို့ဆောင်နေချိန်မှာပဲဗမော်ခရိုင်မန်စီဘက်ကို KIA ကထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့ဆိုရင်၄ရက်မြောက်ရှိလာပါပြီအဓိကတိုက်ပွဲဖြစ်ပွားနေတာကတော့မဒန်ရန်ရွာအနီးမှာဖြစ်ပြီးတပ်မတော်ဘက်ကလေရင်နဲ့တိုက်ခိုက်တာတွေရှိသလိုလက်နက်ကြီးတန်တွေကိုလည်းမန်စီမြို့ပေါ်ကကြားနေရတဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါတယ်ဒီနေ့
ကလေရင်နဲ့တော့လာတယ်အမြောက်ကတော့ဖြစ်နေတာပဲစစ်သားတွေမြို့ပေါ်ကြားနေတာပဲဒီကနေ့တော့ဘာဖြစ်တော့ကိုယ်ရင်ထဲမှာထကြပါဘူးနော
် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့လက်ရှိမန်စီမြို့နယ်မဒယန်ရွာမှာတိုက်ပွဲဇက်ရိုက်ဖြစ်နေသလိုမိုးမောက်မြို့နယ်မန္တာရွာဘက်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ
်ဘယ်နေရာဖြစ်တဲ့ဒီမတန်းရံဆိုတဲ့နေရာမှာဖြစ်ပါလားအဲ့ဒီမင်းတွေကြောင်းနေတဲ့လာတိုက်တာမင်းကလည်းလာတယ်မင်းကဟိုနေ့လေလောက်တစ်ခေါက်လာပြီးမှအဲညမိုးချုပ်ခါနေမှာ9နာရီချင်းချစ်တော့မှလာတာနောက်တစ်ခုကတော့မန္တာဆိုတဲ့နေရာမှာလက်တက်ပွဲဖြစ်ပါတယ်ဒီမင်းကအစိုးကြီးရတဲ့အတက်ပွဲရှိတယ်နေ့လေပိုင်းတော့လေကြောင်းလာတာအဲ့လောက်ပဲကြားပါတယ်မန္တာအာမိုးမောက်ဘက်မှာကြားပါလေကြီးကနေဘဘသွားတဲ့လမ်းရဲ့မြောက်ဘက်မှာကြားပ
ါမိုးမောက်မြို့နယ်ကအလွန်ပွန်ဘက်မှာဒီရပိုင်းတက်မရော်ဘက်ကအင်အားတိုးမြင့်တာတွေရှိပေမဲ့တိုက်ပွဲတွေအနည်းငယ်ငြိမ်သက်နေတယ်လို့သူကပြောပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးမောင်မြို့နယ်မြို့သစ်ကျေးရွာနဲ့မန္တာဘက်မှာတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ
်မြို့သစ်ဘက်မှာတော့ကျွန်တော်တို့ဖြစ်ပြမှုမနေ့ကတော့နှစ်ချိန်တော့ရှိခဲ့ပါတယ်ဗျမြို့သစ်ဘက်တော့မြို့သစ်ဖားဆိုင်ဘက်တော့ချိန်ုံဘက်ကတော့မနေ့ကတော့ကျွန်တော်တို့ဒီမန်စီဟိုဘက်မန္တာစခန်းတဲ့နားလေးမှာဖြစ်ပြမှုတစ်ချိန်ဖြစ်ခဲ့တာပဲ
ထိခိုက်ဒဏ်ရာရရှိမှုနဲ့ပတ်သက်လို့တော့သူကမပြောပါဘူးဗမော်မြကြီးနားလမ်းမှာရင်သွားလာတွေဒီကနေ့တော့ပုံမှန်ရှိနေကြောင်းနဲ့မြန်မာပြည်အောက်ပိုင်းရန်ကုန်မန္တလေးစတဲ့ဒေသကလာရောက်သူတွေကိုတော့လက်ကြံဂိတ်မှာတက်မတော်ကမှတ်ပုံတင်စစ်ဆေးတာတွေရှိနေကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်6နာရီလောက်မှာမြကြီးနားမြို့ကံဘောဇဗန်တစ်ရှိမှာဘုံတလုံးပောက်ကွဲခဲ့ရမှာလုံခြုံရေးယူနေတဲ့စစ်သားတအူထိခိုက်ခဲ့ကြောင်းနဲ့နေကင်း17နာရီလောက်မှာတော့မိုးမောက်မြို့ကအထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံတလုံးပောက်ကွဲခဲ့ပြီးလူ၄ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ် ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းမှု KIA ကတပ်မတော်ကိုအကြောင်းကြားခဲ့ပါတယ်။မတ်လ၈ရက်နေ့မှာစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲခဲ့လို့မြကြီးနားမြို့မှာဆန္ဒပြပြည်သူ၂ယောက်တေဆုံးခဲ့ရပြီးတဲ့နောက်မတ်လ၁၇ရက်နေ့မှာတော့ KIA ကစစ်တပ်နဲ့ရဲစခန်းတွေကိုစတင်တိုက်ခိုက်ခဲ့တာပါခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါပြီ။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်ပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် VOA American တန်ရဲ့တောက်ကြညာပိုင်း season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံမှာမီတာကမဆောင်ရင်မီးဖြတ်မယ်လို့ကြေညာတဲ့အပေါ်မှာပြည်သူတွေရဲ့တုံ့ပြန်ချက်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပြည်သူအများကကန့်ကွက်ဆန္ဒပြတဲ့အနေနဲ့မီတာကရေကအပါအဝင်အစိုးရဘန်နာဖြစ်စေမဲ့ဝန်ဆောင်ကတွေကိုမပေးဆောင်ပဲနဲ့အတန်တိတ်ဆန္ဒပြနေကြပါတယ်။လျှက်စစ်မီတာကတွေမပေးဆောင်တဲ့သူတော်တော်လေးများနေတဲ့အတွက်မီတာကလာမဆောင်ရင်လျှက်စစ်မီဖြတ်တောက်ခံရမယ်လို့လျှက်စစ်နဲ့စွမ်းရင်ဝန်ကြီးဌာနကသတိပေးနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံမက်ခင်ဖြူထွေးပြောပြပေးပါရှင်။
စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အစိုးရဝန်ထမ်းတော်တော်များများအကြမ်းမဖက်အာဏာဖီဆန်တဲ့စီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ဒီအထက်မှာလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကဝန်ထမ်းတွေလည်းပါဝင်တဲ့အတွက်လုပ်ငန်းလက်ပတ်မှုတွေထိခိုက်ခဲ့ပြီးပုံမှန်မီတာကကောက်ခံတာကအဆနှောင့်နှေးခဲ့ပါတယ်။ပြည်သူများစုကလည်းစစ်အာဏာသိမ်းအုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့မီတာကအပါအဝင်အစိုးရကိုပေးဆောင်ရတဲ့ဝန်ဆောင်ကားတွေကိုမပေးဘဲလစ်လျူရှုထားကြပါတယ်။ဒါကြောင့်လျှက်စစ်တပ်အားသုံးဆွဲသူတွေအနေနဲ့တက်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီလမှာကြာတဲ့တဲ့မီတာကတောင်းတဲ့စာရွက်ကိုပြီးခဲ့တဲ့ရက်ပိုင်းကမှရခဲ့တဲ့ရန်ကုန်မြို့ကအင်ရှင်မတယောက်ကတော့မီတာကမဆောင်သေးပဲစောင့်ကြည့်အောင်မယ်လို့ပြောပါတယ
်။မြို့နယ်လျှက်စစ်မန်နေဂျာဆိုတဲ့နေရာမှာအရင်ကလက်မှတ်ထိုးထားတယ်။ဟိုကဘယ်မှလက်မှတ်မထိုး။လက်မှတ်ထိုးထားလည်းမရှိဘူး။သုံးလပိုင်းနောက်ဆုံးထားမယ်ဥစ္စာကငါးလပိုင်းမှလာပြီးတော့အဲဒါကြောင့်မလို့ညာတရင်နာတော့တကယ်လို့မိကြကားကိုကြမ်းတဲ့တော့ကိုပြေးဖို့တကယ်လို့လုပ်ပေးဆိုလို့ရှိရင်သူကဖြတ်မယ်ဆိုလို့ရှိရင်မှသူ့နေနေရတော့ဟိုကြားတဲ့ပဲဟိုသူ့ဘယ်လိုဖော်မလဲအနည်းရတောင်းမှာပဲဟိုလေးမောင်တော့သူအတိပေးတယ်ဆိုတဲ့သဘောမျိုးပေါ့သူမဆောင်နဲ့
ဇန်နဝါရီလအတွက်မေးလာတဲ့မှာမှရတဲ့မိတာဆောင်ရမယ့်စာရွက်အတိုင်းသွားဆောင်ကြတဲ့သူတွေရက်လွန်ချေပေးခဲ့ရတယ်လို့လည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူတယောက်ကပြောပါတယ်
။ဘုံကြောင်းတစ်ခုဘုံကတစ်ခုကမိတာကတော့ဆောင်တယ်။ဆောင်တော့သူကရက်ကြော်ကားဆိုပြီးတော့မထောက်ထောက်ပေါက်တာတွေ့ရမှာမိတာဆောင်ရမှာကျရည်ရတာဒီပြလပိုင်းကဇန်နဝါရီလအတွက်ဆိုပြီးတော့အဲ့လိုမျိုးအပေါ်မှာဆာမှာပါတယ်မှာပါပြီးတော့သူကအဲ့ဒါကိုမှသူကဒီဒီဒီလာမှာလာပြီးတော့ပေးတယ်။ပေးပြီးတော့အာဒီပြည်ရဲ့တရားမြင့်ရဲ့တရားမြင့်၃ရက်လောက်ရှိမှာ၃ရက်လောက်မှာစားဆောင်တဲ့ခါကျတော့အဲမြတ်တိုက်ဆိုပြီးတော့တောင်းလာအဲ့လိုမျိုးကနေရက်ွက်ကဒီကစိတ်မဆောင်ရအောင်မှာဆောင်ရလို့တချို့တော့ပဲရှိတယ်ကျွန်တော်ကမဆောင်ရတာများတယ်မှာမြင့်ချက်မတူလို့ဒီအခက်ခံနေလို့ဒီမဆောင်ရတာအဲ့လိုမျိုးတွေ့တယ
် CDM လှုပ်ရှားမှုမှာလျှက်စင်တန်အားဖြန့်ဖြူးရေးလုပ်ငန်း EPC ရုံးဝန်ထမ်းအများစုပါဝင်ခဲ့ကြပြီးတချို့ဆိုရင်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ခံခဲ့ကြရပါတယ် EPC ရုံးတွေမှာ CDM လုပ်နေတဲ့ဝန်ထမ်းတွေနေရာမှာလူသစ်တွေနဲ့အစားထိုးခံတာတွေလည်းရှိပါတယ်။ဒါကြောင့်တချို့အိမ်တွေကမီတာဆောင်ဖို့တောင်းခံစာတောင်မရဘူးလို့ပြောပါတယ်
။မီတာချင်းလက်ောက်တဲ့ကောင်လေးရတယ်။ဘလို့ခေါ်မလို့သူလည်းအဲ CDM ဝင်လာတယ်ပေါ့နော်။ရောက်မလာသေးဒီနေ့ဒီနေ့တော့ Facebook မှာလည်းတွေ့လိုက်တယ်ပေါ့နော်။သူဟိုနေမီတာဆောင်ရမယ်လို့တွေ့တယ်ပေါ့နော်။အဲဒီရက်မဆောင်ချင်ဘူးတမီ။
CDM ဝင်ထားတဲ့ EPC ဝန်ထမ်းတွေကလည်းစစ်ကောင်စီဝင်ငွေရစေမဲ့မီတာကတွေမဆောင်ကြပါနဲ့လို့တိုက်တွန်းနေကြတာပါစစ်တပ်အုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့လျှက်စစ်ရုံးကကောက်ခံတဲ့မီတာကအပြင်စီပင်သားယာကကောက်တဲ့အိမ်ကွန်ရေကွန်နဲ့အညစ်အကြေးခွန်တို့ကိုလည်းမပေးဆောင်ပဲအတန်တိတ်သပိတ်မှောက်နေကြသူတွေလည်းရှိပါတယ်ဒါအပြင်စားတောက်ကုန်ဝယ်ယူတဲ့နေရာမှာလည်းအခုမပေးဆောင်ရတဲ့ဆိုင်တွေကိုသာဦးစားပေးစားကြဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်ရှင်
မကင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကာယောဂါကိုဗစ်မြန်မာနိုင်ငံမှာထိန်းချုပ်ထားနိုင်တဲ့ကုသပေးနိုင်တဲ့အခြေအနေတွေကိုတင်ပြပေးကြပါမယ် မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်နေပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိရောဂါပိုးနမူနာစစ်ဆေးတဲ့အခြေအနေကူးစက်မှုမြင့်တက်နေတဲ့အိန္ဒိယချင်းထိုင်းနဲ့အိန္ဒိယကနေရောဂါပြန့်နှံ့မလာအောင်ဘလို့ပြင်ဆင်တားဆီးထားပါသလဲစတဲ့မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီးလက်ရှိမှာကိုဗစ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်ဟုန်မြင့်ဆောင်ရွက်နေတယ်လို့ဘိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါခင်ခင်ကြီးက VOE မြန်မာပိုင်းကိုပြောပါတယ
်။လက်ရှိမှာတော့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုတော့အချိန်ဟုန်မြင့်ပြီးတော့ဒါလှုပ်ဆောင်နေတာပေါ့နော်။လက်ရှိမှာဆိုကျွန်တော်တို့ဟိုကာကွယ်ဆေးတပတ်ပါကျင်ပေါ့နော်။ဒီချိန်မှာထိုးရသေးထိုးပြီးတဲ့လူအားဆိုလို့ရှိရင်သက်ခွန်ဒသမ8သိန်းပေါ့နော်။ရှိပါလိမ့်။နှစ်ချိန်ဖြည့်ထိုးပြီးတဲ့လူက10သိန်းကျော်ပါပြီနော်။အဲ့တော့အဲ့ဒါကတော့ထိုးပေးနေတယ်။လက်ရှိမှာကျွန်တော်တို့ဟိုထိုးပေးဖို့ဒုတိယချိန်ထိုးပေးတဲ့ထိုးပေးဖို့ကြံတဲ့လူတွေကိုတက်ထိုးပေးတယ်ဒါအပြင်တရုတ်ကစူဒန်နဲ့ဆိုင်နိုဖန်ကောက်ွယ်ဆေးကိုလည်းရှေ့ဘက်ထဲမှာထိုးပေးဖို့အတွက်ဒါဆောင်ရွက်နေပါတယ်။အိန္ဒိယနိုင်ငံရောဂါဖြစ်ပေါ်မှုတွေများနေတဲ့အတွက်ကြောင့်မို့အိန္ဒိယကဆေးတွေကိုလောလောဆယ်တော့ပြည်ပတင်ဆင်းတော့ယာယီပိတ်ပင်လာတာရှိပါတယ်။ဒါကလည်းသူတို့နိုင်ငံရောဂါကူးစက်မှုအခြေအနေအတိုင်းအတာတစ်ခုထိထိတ်ချုံလာနိုင်ပြီဆိုတဲ့အချက်ကပြည်ပတွေကိုပို့ဖို့အတွက်ဒါတွေကသူတို့မှအသိရှိပါတယ်။ပို့တဲ့ခါမှာလည်းမြန်မာနိုင်ငံကူးစက်ပေးနိုင်ငံတွေလည်းပါပါတယ်။
လက်ရှိမှာကိုဗစ်ကာကွယ်ဆေးကိုဘယ်သူတွေကိုဦးစားပေးထိုးနေသလဲဆိုတာတော့သူကမပြောပေမဲ့ပြည်သူအလုံးကိုဆေးရတဲ့အပေါ်မူတည်ပြီးအတုံးလိုက်ထိုးပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆေးအနာတိမ့်လိုက်ပြီးတဲ့နောက်ဆရာဝန်တွေဆေးဝန်ထမ်းတွေတော်တော်များများရုံးမတက်ပဲအနာဖီဆန်နဲ့ CDM လို့ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲဒီထဲမှာကိုဗစ်ရှိမရှိစစ်ဆေးပေးနေတဲ့ဆေးသုတေသနဦးစီးဌာနနဲ့ဆေးရုံတွေလည်းပါဝင်ကြပါတယ်။အခုဆိုကိုဗစ်တက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိသသာလျော့နေသွားကြတာမှာအာနာမသိငင်ကတနေ့ကိုတောင်းကနန်းရှိကြတာကနေအခုဆိုနေ့စဉ်စစ်ဆေးတဲ့တက်ခွဲနမူနာကထောင်ကနန်းပဲရှိပါတော့တယ်။ဒေါခင်ခင်ကြီးကတော့ကိုဗစ်စစ်ဆေးတဲ့ပုံစံကိုပြောင်းလိုက်တာကြောင့်လို့ပြောပါတယ
်။အရင်တော့1000ကျော်လုံးနေတယ်အခု2000ကျော်ဆိုကျွန်တော်တို့ရဲ့ testing policy ကလည်းကြောင်းသွားလို့ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာဆိုကျွန်တော်တို့ဒီကားတွေ truck ကပေါ့နော်ကုန်ကားတွေစကားသမားတွေပဲရတယ်ဒါမျိုးတွေကိုစစ်ဆေးတာတွေမရှိတော့ဘူးဖြစ်လို့ရှိရင်အင်းပေါ့နော်ခီးသွားတယ်ပြင်းခီးသွားတော့လေးနဲ့သွားတဲ့သူစစ်တာမရှိတော့အဲ့အဲ့စစ်နဲ့စစ်တဲ့ testing protocol ကပြောင်းလိုက်တဲ့အတွက်ကြောင့်မို့ဒါကငွေက1000ဝန်းကျင် 9000 1800အလောက်ရှိနေတဲ့အတွက်ဒါဆိုရင် testing protocol ပြောင်းလိုက်လို့ဒါ test လုပ်တဲ့ပမာဏကနည်းတယ်လို့ပြောလို့ရပါတယ
်ပြောထားတဲ့အထက်က NHL ကတော့အမျိုးသားကျန်းမာရေးဓာတ်ခွဲခန်းဖြစ်ပါတယ်မြန်မာနိုင်ငံနောက်ဖက်ချမ်းနဲ့ထိဆက်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်နေသလိုအရှေ့တောင်ဘက်နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံမှာလည်းနေ့စဉ်ကိုဗစ်အတီးပြုတ်လူနာထောင်ကနန်းရှိနေပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဘက်ကနေပြန်ပွားကူးစက်မှုရောက်မလာအောင်ဘာတွေပြင်ဆင်ထားသလဲဆိုတာနဲ့ပတ်သက်လို့လဲဒေါခင်ခင်ကြီးကအခုလို့ပြောပါတယ
်လက်ရှိအခြေအနေမှာတော့ relief site နဲ့ဝင်ရောက်မှုကဆိုတော့တနေ့ကို200ဝန်းကျင် 200 ကျော်ကျော်လောက်ရှိပါတယ်အဲ့ဒါဆိုတော့အဲ့ဒီမှာတော့တွေ့ရှိမှုပေါ်တွေ့ရှိမှုနှုန်းကတော့တရားခိုင်နှုန်းအောက်ပဲရှိပါတယ်။သို့သောပြီးခဲ့တဲ့ဒီအိန္ဒိယမပိတ်ခင်အောင်ဆိုရင်တော့အိန္ဒိယ flight နဲ့လာတဲ့သူအဲ့လေယာဉ်ပေါ်မှာ82ရောက်မှာတော့15ရောက် positive တွေ့တဲ့6ရောက်ခိုင်နှုန်းတော့အဲ့လိုတော့ positive တွေ့ပါတယ်။နောက်ပိုင်းတော့အိန္ဒိယကနေပြီးတော့အိန္ဒိယနဲ့ပင်လယ်ဒေ့ရှ်နေပြီးတော့အဝင်တွေကိုပိတ်လိုက်တယ်။နောက်ခဲ့တဲ့နှစ်ပတ်အတွင်းအဲ့ဒီတိုင်းနိုင်ငံတွေကိုသွားခဲ့ဦးတဲ့လူတွေကိုဒီဝင်ဝင်ပိတ်လိုက်တဲ့အတွက်ကြောင့်တော့ဒါတော့တိတ်သွားဟိုတိတ်ထူးထူးသမန်းအများကြီးတော့တွေ့ရတာမျိုးတော့မရှိပါဘူး။ထိုင်းကလာတယ်လေနဲ့လာမယ်ဆိုရင်တော့လေမှာလေနဲ့လာတဲ့သူတွေရဲ့ procedure အတိုင်းမှာပဲဒါတော့เนาะမြေပြင်ကလာတဲ့သူတွေဆိုလို့ရှိရင်အခုမြောက်ရွာဝင်နေဝင်တော့အရင်တော့ဆိုတနေ့ကို900ကျော်600ဝင်နေအခုနောက်ပိုင်းဆိုတော့တနေ့ကို200ပဲစမ်းသပ်ပြီးလက်ခံတယ်လက်ခံတဲ့သူတွေကိုစနစ်တကျလက်ခံတယ်လက်ခံပြီးတော့ဟို test ဖြစ်တယ်
ကျမရေဝန်ကြီးဌာနရဲ့မေလ14ရက်နေ့ည8:00ထုတ်ပြန်ချက်အရတနိုင်ငံလုံးတက်ခွဲနမူနာ2219ခုကိုစစ်ဆေးတဲ့ထဲကကိုဗစ်အတီးပြုတ်လူနာ31ယောက်ရှိပါတယ်မြန်မာနိုင်ငံမှာစုစုပေါင်းအတီးပြုတ်လူနာက 34,335 ယောက်ရှိပြီလို့ဒီကနေ့ည 8:00 MRTV သတင်းမှာပြောသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံကကိုဗစ်အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းရောက်မြန်မာတို့ချို့ကိုဗစ် -19 ကူးစက်ခံရတဲ့အကြောင်းကိုလည်းပြောပြပေးကြပါတယ်ကိုဗစ်ကရောဂါတတိယလှိုင်းကူးစက်ဖြစ်ပွားနေတဲ့အိန္ဒိယချင်းထိုင်းနိုင်ငံကဘန်ကောက်မြို့တော်နဲ့စမုတ်ပရာဂန်ပြည်နယ် Nontapuri Pinere Ma Shijare, Myanmar Shwebyang Lota, Yagana Athi COVID 19 Yoga Kusat Khan Ni Jaya Bare, Alou Tamare Cha Ma Yoga Phit Da Go Thau Ma Pyo Be Ne, Toro Tai Tai Kuta Ni Jara Le Shi De Lu, Alou Tamare Sao Ywe Ni Tu Ga Pyo Bare, Thai Nainggan Ga Myanmar Shwebyang Lota Re Cha COVID 19 Kusat Khan Ni Yare Ache Ni Go Ro, Thai Che Sai VOA Myanmar Bai Tadin Daw Ma Ee Ee Ma Ga Tadin Pe Bo Tha Bare.
COVID 19 Line Kusat Ni De Thai Nainggan Ma Myanmar Shwebyang Lota Ma အများပြားနေထိုင်လူလုပ်ကိုင်နေကြတဲ့ဘန်ကောက်စမုတ်ပရာကန်နွန်ထပူရီစတဲ့ပြည်နယ်တွေမှာတော့ကူးစက်မှုအများဆုံးဖြစ်နေပါတယ်။ရာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေလည်းကိုဗစ်ကပ်ရောဂါကူးစက်နေတယ်ဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်တွေမှာတွေ့ရပါတယ်။ဘန်ကောက်မြို့ထဲမှာဆိုရင်စောက်လုပ်ရေးလုပ်ငန်းဝင်တွေမှာပိုးတွေ့လူနာ 96%ကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတဲ့အတွက်အဲ့ဒီနေရာတွေကိုအရေးပေါ်ပိတ်ပြီးပိုးသက်ဆေးဖြန့်တာတွေကိုလုပ်ဆောင်နေကြပါတယ်။အဲ့ဒီ၃နေရာကပိုးတွေ့လူနာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ကူးစက်သူအများစုဟာနေတစ်ခုတည်းမှာပဲစုပြီးနေကြသူတွေအလုပ်တနေရာတည်းမှာလုပ်ကင်နေကြသူတွေဖြစ်ကြပါတယ်။တချို့မြန်မာနိုင်ငံသားတွေထဲမှာဆိုရင်တမိသားစုလုံးကလေးငယ်တွေပါမကျန်ကူးစက
ก็ตัดสินแผนบีตัดสินเรื่องนี้จ้าเรื่องเล็กสิบาทเลยไทยในงานเย่กุศลมุ่งมั่นตรงนี้อะไรมาเนี่ยมาช่วยเจ้าลูกตาเรื่องกุศลนี่เรื่องเช่นนี้ก็รอช่วยเจ้าลูกตาคุยกันยังเอากระทะอ้วนเจ้าก็คุยลูกเปียบยาวเลยเดี๋ยวจะให้เราเจ้าลูกเอ็มตั้งเก้าสมุปรกรรมเนี่ยเอ็มมันทำดีเดิมมาแล้วน้องกุศลมุ่งน้องน่ะงานเรื่องลูกตุ้ดจะมาอยู่ที่ไหนก็ได้เอ็มอยากจะเข้มแข็งเอาเป็นงานเราบางทีงานงานไม่สิบเท่าเลยสมุทรพบเลย
ไทยนั่งเงี้ยมาก็ไปทุกที่อะไรกูเสกเขาเงาเลยสมมติสักคนปีเนี้ยก็เป็นเนี้ยจะทุลุ่ยเสียงเลยมาลูกตาลีกูเสกมีสุดละมีอะไรมาเราตัวเอ๊ะตั้งตัวทุลักไทยนั่งเงี้ยมาก็ไปทุกที่อะไรกูเสกเขาเงาเลยสมมติสักคนปีเนี้ยก็เป็นเนี้ยจะทุลุ่ยเสียงเลยมาลูกตาลีกูเสกมีสุดละมีอะไรมาเราตัวเอ๊ะตั้งตัวทุลักไทยนั่งเงี้ยมาก็ไปทุกที่อะไรกูเสกเขาเงาเลยสมมติสักคนปีเนี้ยก็เป็นเนี้ยจะทุลุ่ยเสียงเลยมาลูกตาลีกู
ကျွန်တော်တို့မြန်မာတို့ဒီမှာဖလန်ကြီးပြဆိုင်နဲ့တန်ဒီဒီကနေကျွန်တော်တို့ပို့ပြီးအထူးပြုတဲ့အမယ်အမိသားမှရှိတဲ့ဆိုတော့ကျွန်တော်တို့သုံးသပ်တယ်။ဒါကြောင့်လည်းဆိုတော့ဒီဒီကနေမှဖြစ်ပေါ်လာတဲ့ဟာကဟိုဒီပြီးဆုံးမှုမှုန်းတိုင်းလည်းမြင့်တက်လာတော့ကျွန်တော်တွေ့ရတယ်။အတီးပြုလူနာနေစဉ်ထောက်ချီတိုးနေတာကြောင့်ကိုဗစ်တတိယလိုင်းကိုထိန်းချုပ်နိုင်ဖို့လည်းထိုင်းဆိုရကတင်းကျ ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမှာအထူးပြုလူနာစုစုပေါင်းကတော့6,600ကျော်ရှိပြီးသေဆုံးသူစုစုပေါင်း948မနည်းရှိပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကစီရီယန်လှုပ်ရှားမှုကနေလက်နက်ကင်မှုဆုံးဖြတ်ခဲ့သူအကြောင်းအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်ဆီယနာသိမ်းမှုနဲ့ဆေးအုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်လှုပ်ရှားလာကြတဲ့သူတွေပေါ်စစ်တပ ဆီယာနာရှင်ကိုလက်နက်ကင်နီးနဲ့ဆက်ပြီးတော့တော်လှန်မှုဆုံးဖြတ်လာကြတာတွေလည်းရှိလာပါတယ်ဒီထဲမှာတော့ဆေးဝင်တဲ့အင်ဂျင်နီယာရှင်နေစသဖြင့်နယ်ပယ်ပေါင်းစုံကစီရီယန်လုံနေကြတဲ့သူတွေတက်ကြွလှုပ်ရှားတဲ့လူငယ်တွေလည်းပါပါတယ်သူတို့ဘာကြောင့်အခုလိုလက်နက်ကင်တော်လှန်မှုအထိဆုံးဖြတ်လာကြတာပါလဲဘလို့အရာတွေကသူတို့ကိုစိတ်စော်ခဲ့ပါသလဲဆီရီယန်လှုပ်ရှားမှုမှာပါဝင်ခဲ့ပ
There's a path we must choose sometimes. Gotta stand up and fight sometimes.
ဒန်နုလိုင်းကအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုလက်မခံနိုင်ဘူးဆိုပြီးတော့အစိုးရကတော့ဒီအကြမ်းမဖက်တဲ့နီးနဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတယောက်လို့သိရပါတယ်ဆိုတော့ဘယ်အချိန်မှာအခုလို့ဒီလိုနယ်စပ်ကိုထွက်ဖို့အတွက်ဆုံးဖြတ်လိုက်တယ်လဲအစိုးရဘက်ကတော့ဘာတွေလှုပ်ရှားခဲ့တယ်လဲဆိုတာကိုပြောပြပေးပါလား
ဟုတ်ကဲ့ရှင်ကျွန်တော်တို့တပင်းစစ်ကြောင်းထွက်ပြီးခဲ့ရပါဘောနော်ကျမတို့ CDM လို့တဲ့ဝန်ထမ်းတွေကတပည့်စီကြောင့်တည်တံ့ထလိုက်တော့ကျမတို့ရုံးအနေပြန်ခေါ်ကြတယ်။ရုံးအနေပြန်ခေါ်တဲ့လူတွေကိုကျမတို့ကရုံးပြန်မတက်တဲ့ခါကျတော့သူတို့ကဖမ်းဖို့ထိလုပ်ကြတာဗောနော်။တချို့လူတွေဆိုလည်းပါသွားတဲ့ဟာတွေကရှိနေတယ်။အခါကျကျမတို့ကဖမ်းမဲ့စင်းထဲမှာလည်းပါနေတယ်ဆိုတော့တတိယရလို့ဗောနော်။တတိယရတော့ကျောင်းကျမတို့တဖယ်ကိုထလာတာအဓိကဖမ်းမဆုံးရကြတော့မဆုံးဖြတ်ရသေးဘူး။တဖယ်ရောက်တဲ့ခါကျမှကျမတို့ဆုံးဖြတ်ချက်ချရတာဗောနော်။
အဲ့တော့အစောပိုင်းမှာတုန်းကတော့ဟိုလိုက်လံဖမ်းဆီးတာတွေအဲ့လိုအခြေအနေတွေကြောင့်မလို့အစောပိုင်းကတော့ဒါပထမအဆင့်တိတ်ရှောင်တဲ့အဆင့်ပေါ့တွားရင်လည်းမ
ဟုတ်တယ်ဟုတ်တယ်ရှင်ဟုတ်သူတို့ကဖမ်းရင်လည်းဒီတိုင်းဖမ်းရုံပြီးတော့ထောင်ထဲထည့်ထားရုံနဲ့ဆိုရင်တော့ကျမတို့မကြောက်ပါဘူးဒါပေမဲ့သူတို့ကဖမ်းတဲ့လူတွေကလည်းသူတို့နှိမ့်ဆက်တယ်နှိမ့်ဆက်ပြီးမှသူတို့ပြေးစင်းနေတဲ့အဝတ်စားတွေထိကျမတို့ခုမြုပ်မှဖြစ်နေတဲ့ဟာပေါ့နော်အဝတ်စားတွေကြသူတို့မိဘတွေထိပြန်ပို့ပေးကြတယ်အဲ့လိုမျိုးတွေထိဖြစ်တဲ့ခါကျတော့ကျမတို့ထွက်ပြေးရတာပေါ့ကိုမင်းကလေးတွေဆိုတော့သူတို့ကမယုံရအောင်လေနော်ဘယ်တော့ထိလုံးမလဲမင်းကလေးတွေဆိုပို့ဆိုးနေတာအကြောင်းကျမတို့ကဖမ်းခံချင်အကြောင်းကျမတို့ဖမ်းမှကြတော့ထပ်ပြေးချင်ရုံတော့ပဲကျမတို့လုံခြုံရေးအတွက်ထပ်ပြေးတာတစ်ခုတည်းပဲရောက်မှပဲဆုံးဖြတ်ချက်ချတာဟုတ်
အဲ့တော့အစောပိုင်းတော့တင်းရှောင်းနေနောက်ပိုင်းမှာတော့ဆုံးဖြတ်လိုက်တယ်ဆိုတော့ဘယ်လိုအကြောင်းကြောင့်နောက်ဆုံးဒီလိုဆုံးဖြတ်ချက်ချဖြစ်သွားတာပါလဲ
ဟုတ်ကဲ့အာနာရှင်စနစ်ကိုကျမတို့တွန်းလှန်ဖို့အမြင့်ဖြတ်တဲ့ထိတွန်းလှန်တဲ့နေရာမှာဗောနော်ကျမတို့တိုင်းသားလက်နက်ကန်ပြောင်းနေကျမလည်းပါဝင်ချင်တယ်ကျမလည်းအနာကမှာကိုသားသမီးတွေချီပေါ့နော်ဒီကလုတ်ခဲ့ဖို့ရဆိုတာလည်းဖြစ်စီချင်လို့ပဲပြီးတော့ကျမတို့ငငယ်တော့ဆိုတော့တအားခံပြရတယ်နော်တအားငငယ်တော့ဆိုတော့ဒီစစ်တပ်အုပ်ချုပ်မှုလက်တွေ့ခံစားရတယ်အဲကြောင့်ကျမစိတ်ထဲမှာအရင်ကတည်းကအခံပြနေစရာရှိပြီးသားပြီးတော့ကျမတို့တိုင်းသားစီလုံးငင်းကြီးလည်းတခုအခွင့်ကောင်းရသွားတာပေါ့ဒီသူကအာဏာသိမ်းလိုက်တဲ့ခါကျတော့ဒီကတော့ဒီအမိဖြတ်တဲ့နေရာမှာတောင်းတနေရာနဲ့ပါဝင်ပြီးချင်းလဲအစ်မလုံနိုင်တာလည်းအများကြီးမရှိပါဘူးဒီလုံနိုင်တဲ့ရာလေးတော့လုတ်ချင်းလဲအဲစိတ်တစ်ခုတည်းကြောင့်ဒါဟုတ်
ဟုတ်ကဲ့တန်တို့လိုင်ရတကယ်တမ်းကျတော့ကျန်းမာရေးစီဝင်တန်းတယောက်ပေါ့နော်စီဝင်တန်းတယောက်ကနေတော့မှ CDM လုတ်တယ်ဆိုတော့တကယ်တမ်းဆိုစီဝင်တန်းတယောက်ဆိုတာကစေယုံစေကန်းနေမှာအလုံးလုံးနေရမယ်အစားအခုလိုမျိုးဒီလက်နက်ကင်ပြီးတော့တိုက်ရမယ်အခြေအနေထိဘယ်လိုရာတွေကတွန်းပို့ခဲ့တယ်လို့ပြောနိုင်မလဲ
ဟုတ်ကဲ့ကျမတို့ဒီကျမအလုပ်လက်တအားချစ်တယ်အရန်လက်ကြိုက်တယ်ကျမအကြိုက်ဆုံးအလုပ်လက်ချစ်တယ်ဒါပေမဲ့ဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမလုံးဝအလုပ်မလုပ်ချင်ဘူး။ဘာလို့ငယ်တော့ကတော့ကျမဒီစီးပိုင်းမှာကျွန်တော်နံပါတ်7မကောင်းတာတခုဆက်ဆံမရလေနေမှာအကုန်လုံးအဆုံမချပေးနိုင်တာတခုကျမတို့ဘိုင်းနိုင်လဲပါတာခေါင်းကိုင်းလဲပါတာဘာဖြစ်ဖြစ်ပါတာတွေပဲတောက်နေရတယ်ပြီးတော့ကလေးမွမွေးနိုင်လို့ဆေးရုံပေါက်ကိုယ်လည်းအချိန်ကြီးလို့နားမှာတည်တဲ့လူတွေကလည်းတလူပုံရှိတယ်ဗောနော်ကျမတို့အဲ့တော့ဒီစစ်တအုပ်ချုပ်မှုကိုယ်တိုင်ခံစားနေတဲ့ခါကျတော့ကျမတို့ရဲ့လက်အောက်မှာလုံးဝမလုပ်ချင်ဘူးပြီးတော့ကျမကနိုင်ငံရေးလည်းအများကြီးနားမလဲဘူးဆိုတော့ကျမလုတ်ပေးနိုင်တာဘာမှမရှိဘူးဒါပေမဲ့ CDM ကျမလုတ်ပေးနိုင်တဲ့တည်းကအထူးရောက်ဆုံးက CDM ပဲဖြစ်တယ် CDM ကျတော့လုံးဝလည်းမပြတ်ချင်ဘူးအဲ့တော့ကျမဒီ CDM ကျမလုတ်နိုင်တဲ့အရာနဲ့လုတ်ပေးတာဖြစ်ပါတယ်
CDM နဲ့လည်းဗမာပြည်ထဲမှာဒါအချိန်တော်တော်ကြာကြာတော့ရှိနေသေးတာပေါ့နော်မတိတ်ချောင်းရင်ဒီရော CDM လှုပ်ရှားမှုတွေမှာတော့တခြားလုံးပါခဲ့တယ်လို့အစောပိုင်းပေါ့ပြောလို့ရမှာပေါ့
ဟုတ်တယ်ရှင်ပါခဲ့တယ်ရှင်ဟုတ်
အဲ့တော့ဒီစစ်တနန်းနေပါတယ်တင်ပြီးသွားခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီချိန်မှာဒီရာကိုလုံးမဖြစ်မယ်ဆိုတာကြောင့်မလို့ဝင်လုတဲ့သဘောပဲလားနောက်ပိုင်းကိုရေရှည်လုတ်အပ်လို့ရှင်ဆက်လုတ်သွားမှာမျိုးလားဘယ်လိုမျိုးစဉ်းစားချက်ရှိနေရလဲ
ဒါကြီးရှည်တော့ဆက်လုတ်မှာမဟုတ်ဘူးရှင်ဟုတ်ဒီအခုလိုအပ်နေလို့လုပ်တာဘောနော်ကျမတို့ဆိုတော့တကယ်လို့လက်နဲ့ကင်တင်လဲကင်တယ်ဒါမှမဟုတ်ကျမတို့ချမ်းမာရေးဝန်တန်းဆိုတော့ medical cover team မှာလည်းပါလို့ရတယ်တစ်ဖက်ပါလို့ရတာဘောနော်အဲကြောင့်ကျမတကယ်လို့ကျမတို့အနိုင်ရတဲ့ခါကျရင်ကျမဒီအနေနဲ့မလုပ်ပါဘူးကျမအလို့ပဲပြန်ဝင်ဖို့စဉ်းစားထားတယ်ဟုတ
်ဆိုရမှုရောမရှိဘူးလားနောက်ကိုကိုတိုင်းလဲဒါလက်နဲ့ကင်ရမယ်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့ခါကျတော့လေဒီပုံမှာကြောက်တာမျိုးဆိုရင်နာမျိုးနောက်မိဘတွေအတွက်ကောဆိုရင်နာမျိုးရှိလား
ဟုတ်ကဲ့ကျမတို့မိဘတွေကကြာတော့ခီးတင်းထဲမှာကြံခဲ့တာဆိုတော့ကျမနည်းနည်းတော့မိဘတွေတက်တော့စိုးရင်လည်းကျမတို့လက်နဲ့ခိုင်နေဆိုကြရအနည်းနဲ့များတော့တွေးစွန့်တော့မှာ
ဒီကြောက်စရာပဲကျမတို့နိုင်နေတယ်ဆိုတော့ဘယ်တော့မှလွတ်လပ်ရရတော့မှာမဟုတ်ဘူးကျမတို့လိုချင်တဲ့ဒီမိုကရေစီဘယ်တော့မှရမှာမဟုတ်ဘူးဒါကြောင့်ကျမတို့ဒီကြောက်စိတ်ချက်အနေနဲ့ရုံးထွက်ပြီးတော့ကျမဆုံးဖြတ်လိုက်တာဖြစ်တယ်ဟုတ်ကဲ့အဲ့တော့အခုဒါလက်နက်ကင်တော်လန့်မှုနဲ့ဆက်လုပ်မယ်ဆိုရဲဟာအခုတော့ကြာသွားပြီပေါ့လေဟိုအစပိုင်းတုန်းကတော့ဒါအစမဖတ်တဲ့နီးနဲ့စီဒီ nama tuan muri orang nih tuah ibu. So nak sungguh jalan dah lama kain dalam ayam mesir itu di lepas lara dia le sabi lula jare. So guru lama kain biro lusa muka babu dua sungguh lagi dia tu dia orang ini. Sebab ini orang sangat ini dia jangan pada ni ne mahuk dua benda gua kah lama pa ayam mesir senjata jabo no. Tangga hot kebe di lusa muka awmian nai melu yang cinta adalah di apa mahu gua belu tenai surat pergi abis bala.
Okay, sir. Kucumaru di social buku mana, awam ni naik ni melu cuma yang jele, biro menaik macam ni cuma ru tak kayu pun cep tapi dah sura naik ni tu tak macam ni, balas cuma ru tengah cini apa ngan dah tengah cini tiada lulu itu cuma ru biro mati imam hobi, asong tak jual ni menaik macam ni tak mampu lu naik gua naik melu cuma yang cinta dah.
Okay, tercuba ru biro cara sih. Pinya asyik tercurang parang pono. So banyak dah lulu lusa muan ibu ramal. Lainan kain dolar ini piang malu sih. Nengai ini macam tu piatuan ini. Lainan kain dolar ni agak letri macam apa mesti yang naibu suruh piu semurih leh sih. Dan aku orang yang perlu tenar di bawah.
Oh, aku ajar lo kurang kan dengan upeti sura bahman dah mesti lo. Biro aku cuma lo letri macam lo. Acam apa dek ni ne cuma lo sosial cuma tu lo kium saya buat lo ada permasalahan acam lah apa dek kata cuma lo di lene makan lo ada tu lo tak kain lo asimut di lo ko lebelai ne tu tak kain lo ku pergi ada sosomnya tu lo mana dah tu cuma lo di yuke jam hande lo cuma pergi tinggal cuma lo di tak boleh jangan le jam ni pun lo baru le suruh ku pergi le cium di dan suruh le tu lo le lulu ne shopping mampu tu cuma lo pergi le shopping mampu buswa cara cara ni dah macam ni, naik gunaik mah. Di tu aja malu dengar dia, ni ada tuh ini epolure, aja malu, ni ada silong ni polure. Tapi kalau khusus tu tuh mian silong ni cawe dah tu ni mahu semua tuh kui mah, dah aja malu mian polure.
จริงๆเนี่ยสีลงพออธิการลูอัดเดลูจะมาเนี่ยโอเคโอเคแต่เนื้อกูเรียนส่วนใหญ่มีอุตมีที่อาลุงเนี่ยที่เอาไปเช็ดเองอากูเลือกชามูมาเลยรับปีนี้มาสั่งไปเรื่อยสิ่งนั้นเช่นสั่งจีเลือกชามูปอบเปล่าละกันเลยอ่ะมีอุตมีแต่ช่วงเลือกชาเรื่อยมีอะไรตัวยาวอะไรสิ่งที่เลือกชามูมาไปพิพิธที่เรามาทวีสนาพยาบาลมาไปพิพิธก่อนเนาะสิ่งที่มากูที่เลือกทัวร์ละเรื่องข้ามาเลยแล้วเนี่ยการเมืองส่วนใหญ่สิ่งที่ทัวร์ละเรื่องเทมาเลยอ่ะม
ပါလာချင်းအဖြစ်ပြောရမယ်ဆိုတော့အမျိုးသမီးတွေပါလာချင်းအဖြစ်ပြောရတယ်ဆိုတော့ဒီအချိလာတယ်ဆိုတဲ့ချိန်မှာသူတို့စိတ်ထဲမှာနိုင်ငံတက်ဘလောက်ထိခံပြင်းစိတ်ရှိတယ်လဲကိုယ်နိုင်ငံဘလောက်ထိချစ်တယ်လဲဆိုတာကျမတို့ကောင်းကောင်းသိရပါတယ်ဒီအမျိုးသမီးတွေရဒီမှာပါဝင်ချင်းအဖြစ်ပေါ့နော်တခြားလူတွေတက်လဲသူတို့ချစ်ချင်းအဖြစ်စိတ်အားထက်တန်စေတာပေါ့ဘာလို့လဲဆိုတော့ကျမတို့ဒီအမျို
ချက်ပေါ့ဒီဆရာနာရှင်စနစ်ပြတ်တုံးရေးဆိုရဲအခုလူလူတွေပြောနေတဲ့ဒီရည်မှန်းချက်ပြည့်မီဖို့အတွက်သူတို့ပါဝင်နေဆိုတာကဘယ်လောက်အထိအရေးကြီးတယ်လို့ထင်လဲ
ဒါကအမျိုးသမီးတွေပါဝင်ချင်အဖြစ်ကျမတို့ဒီအမျိုးသမီးတွေကလည်းပထမအနေနဲ့ကျမတို့ဒီနိုင်ငံကိုအုပ်ချုပ်နိုင်တယ်အမျိုးသမီးတယောက်အနေနဲ့လည်းစံဆောင်နိုင်တယ်အမျိုးသမီးတယောက်ကဒါလေးဒီလောက်တို့လည်းတကယ်တတိရှိတယ်တို့လည်းစံဆောင်နိုင်တယ်ဆိုတာအဓိကတို့ကပြပေးတာပေါ့နော်ကျမတို့တော်များများဒီတပိစစ်ချောင်းနေမှာရှင်လည်းအမျိုးသမီးတွေတော်များများလည်းဥဆောင်နေတာသိရပါတယ်တို့ဟာရှင်လည်းတတိရှိကြတယ်စံဆောင်ရှိတယ်ဆိုတာတို့ပေါ်ပြတာချပ
ါကုလိုအချိန်ပေးပြီးတော့ခက်အချိန်ပေးပြီးတော့မှဖြေချပေးတဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ်နော
်အဆက်ကြည့်လို့ပ
ါမခင်ဖြူတွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသုံးခါကြုံခဲ့ရတဲ့အထက်မှာ2020အာဏာသိမ်းချိန်ဟာနည်းပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့နည်းပညာတွေသုံးပြီးတီထွင်ဆန့်ကျင်မှုတွေနဲ့တွန်းလှန်ဖို့ကြိုးစားနေတာတွေ့ရတယ်လို့ American စစ်တပ်စီးရေးအတွေ့အကြုံရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ်
ကြည့်ရတော့ information age ဖြစ်နေတော့ information တွေကိုလွယ်လွန်းတကူရနေတော့ internet ပညာဖြက်လဲ information တွေရပြီးသား YouTube တို့ဘာလို့ကြည့်လို့ရတော့information ကများတော့တာလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို YouTube ကနေပြီးတော့ဘယ်ဟာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် YouTube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေကformation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်ဘယ်လိုလို့ဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘယ်လိုအတွေးခေါ်ရရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information kit ဖြစ်နေတာဟိုကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်တော့ကျွန်တော်လည်းနေပါသေးတယ် 88 တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုး VOE သတင်းတို့ပါတို့ radio ကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကို plan တွေတို့ backup plan တွေပြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိခြေစံထိပြီးတော့တည်ဆုံးတာပါဆိုတော့အဲ့ခါမှာဒီခြေစံရဲ့ angle ကိုကာဝယ်ဖို့အတွက်နော်နည်းပညာရပါတော့ရှင်းပြပေးပ
ါဟုတ်ကဲ့အမျိုးကလည်းဂျုံတောင်းဂျုံခဲပေါ့နော်ဒီတည်ငြိမ်စွာတပိတ်မှောင်နေတဲ့လူတွေကိုကြည်စံနဲ့ပြစ်တယ်ဆိုတာလေဘယ်နဲ့သွား example ရှာမှမသိဘူးပေါ့ဒီ cookie ကြီးကတော့ထုံးတယ်နိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီတန်တဲ့ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ရင်ပျော့တဲ့တန်တယ်လို့ဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းအုပ်ကျလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုတ်နေတပုတ်တွေ့တယ်ဟိုဟိုအိုးလေးကိုခေါင်းမိုးပေါ်တင်လို့တို့အဲဒီချို့ချို့အိုးလေးတွေရင်ပတ်မှာထဲလို့လို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးမှ YouTube မှာကြည့်ကြည့်လိုက်ရင်ဒီမှာအရန်ကိုမာတဲ့ cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ Texas ကလူတွေအသားတွေပါလေกินတဲ့တန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြက်လိုက်တာပဲကြီးစံသေးသေးလေးနဲ့ပောက်တော့သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟိုနော်အဲ့တော့အဲ့ဟို science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါတိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြံ့မြင့်ခင်းတဲ့အုတ်ကျွလိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်၃-၄ခုဖြတ်ဖြတ်ပြီးတော့ပတ်ပြီးတော့ဒီစနက်နဲ့ပြစ်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထဲထဲမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချူချူအကောင်းဆုံးနဲ့လုတ်တဲ့ဟိုပါပေါ့ကျန်းကင်းအပြားလေးတွေကိုဆက်ပြီးလုပ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြီးစံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်မြန်ဖျားတွေကိုသုံးနေရှိပါတယ်ထူတဲ့လေးလံတလို့ဈေးလဲကြီးတဲ့အတွက်တန်မှန်လူတွေမသုံးနိုင်ပါဘူ
းဟိုတကယ်တော့စစ်တက်သေးတွေဒီဘက်ကစစ်တက်သေးတွေဘာလို့မှသုံးတာဆိုရင်တော့ဒီလောက်လောက်တလက်မလောက်ရှိတဲ့တိုက်တင်မြန်ဖျားကြီးပေါ့နော်အရန်ဈေးကြီးတာပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လုပ်ထားတဲ့စစ်သားပဲနိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုဗမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်ဈေးလဲကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလည်ရမှာအုတ်ကျလို့ဟာမျိုးကဒီ YouTube တွေဘာတွေမှာတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရရှိချောင်းအဲ့ဒါတော့ဟိုပါပေါ့ information age မှာဒါလက်တွေ့သိနိုင်တဲ့ဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုကြီးစံမထိအောင်ဟင်းချက်တဲ့ဒေဦးနဲ့အုပ်ဆောင်ပြီးကာဝင်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘိန်းချင်းရုပ်ကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ်
။ Now, but my mallet to double me by the whole Sabine, which change you late that I have by now, no gown one. I'm on a Jimbakara, Bionia, or Nelly Tabido, advanced Pion, low lime, so in the Chinese, she bade, or Mare Hauben, and Nelly Pion, look be gown garret, Bonga Mubon, not that or Pugu gar with it, need air, science air, a pin nine zone, Pubo.
I got a what, ten ordinary gown your tararo, Jimbakara, same child, Bono,
same child. ပြထားတာပဲလေဘာလို့ဆိုတန်တူတန်ပောက်ထားပဲဟိုတိုက်တေးနီယန်လို့မက်ဒယ်မျိုးမှာမှာတလက်မလောက်ထူတဲ့ဟာမျိုးမှာခဏရင်ရှိတာဟုတ်သူရဲ့ဆိုင်ယန့်ကဒီလိုရှိတာဟုတ်အဲ့တော့အုတ်ချုပ်လိုမျိုးအုတ်ချုပ်အပြားလေးလိုမျိုးဟုတ်ခပ်ပြီးတော့အဲ့ဒါအုန်းလေးတက်ထပ်ပြီးတော့ကဖို့ပေါ့နော်ဒါကြောင့်ဟိုကျွန်တော်တို့9/11စဖြစ်တုန်းကဆိုင်ယန့်ဆိုင်ယန့်တစ်တွေကဟိုလေယာဉ်ကြီးကိုအုတ
ဒီမှာတော့လွန်ခဲ့တဲ့59နှစ်နှစ်နှစ်ဆယ်လောက်တုန်းကတော့အဲ့ဒီနာမည်ကြီးတဲ့ဗီဒီယိုတစ်ခုပေါ့အဲဒီ911မှာသူကလေးမြန်တိုက်ကိုဝင်တိုက်တဲ့ပုံစံဥပမာပြရအောင်ဟုတ်တယ်ဟုတ်တယ်အမှဒုတိယတာဝါတိုက်တော့ဟိုဘက်ကတော့တိတ်ထွက်ဟူတိုက်လေးရင်ကြီးပဲမြုံသွားတဲ့ပုံစံမျိုးပေါ့နော်မက်တော်ကဒီအုတ်ကုန်မှာခံနိုင်ကြောင်းပေါ့
ဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆွေးနွေးပါမယ်နော်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆွေးနွေးပါမယ်နော်။ မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာကိုစန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံနှစ်နိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရစ်ဘိန်းနဲ့မနေ့တုန်း တမကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘကနာနဲ့ထိုင်းဝန်ကြီးချုပ်တို့ဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်စစ်ကောင်းဆောင်ဟောင်းတူဖြစ်တဲ့ဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာဆီယနာသိမ့်ပြီးတော့အာနာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူအဖြစ်နဲ့မြင်ကြပါတယ်မြန်မာနိုင်ငံအရေးကိုငြိမ်းချမ်းစွာဖြေရှားနိုင်မှုမြန်မာစစ်တပ်နဲ့ထိုင်းနိုင်ငံပူးပေါင်းပြီးတော့နီးလန်းတွေရှာပေးနိုင်လိမ့်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းမစ်ဘဂနာကထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကိုပြောဆိုခဲ့တယ်လို့ထိုင်းဆိုရရဲ့ကြေညာချက်မှာပြောထားပါတယ်မြန်မာစစ်အာဏာသိမ်းကောင်စီကနေပြီးတော့ဖမ်းထားတဲ့ဂျပန်သတင်းတောက်ကိုစစ်ကောင်စီကနေပြည်နှင်ဒဏ်ပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောဆိုလိုက်ပါတယ်။နှစ်နိုင်ငံကြားတန်တမာရေးချစ်ကြည်ရင်းနှီးမှုကိုပြတဲ့အနေနဲ့သတင်းတောက်ယူကီကီတာဆူမီကိုဆွဲဆိုချက်တွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကရုတ်သိမ်းပေးလိုက်တာလို့လည်းပြောပါတယ်။မြန်မာနိုင်ငံတွင်းမှာအရေးပေါ်စားနပ်ရိက္ခာအကူအညီဒေါ်လာ၄သန်းဖို့ကိုဂျပန်နိုင်ငံကနေ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်ဒီကနေ့ပေးရလိုက်ပါတယ်။ဒါကတော့ဂျပန်သတင်းတောက်ကိုမြန်မာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့တရက်ထဲမှာပဲဂျပန်နိုင်ငံရဲ့အကူအညီကိုဂျပန်နိုင်ငံကြားရေးဝန်ကြီးနဲ့ WFP တို့ကထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။အခုလိုမျိုးအရေးပေါ်အကူအညီတွေကိုပေးချိန်မှာပဲမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးလွှတ်ပေးဖို့ဆက်ပြီးတော့တောင်းဆိုနေပါတယ်။မြန်မာစစ်ကောင်စီကနေအကြမ်းဖက်နှိမ်နှင်းမှုတွေနေ့နဲ့ညပါအိမ်နေတဲ့အထိတရားလက်လွတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်ဝန်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့အခုနောက်ပိုင်းမှာတော့တချို့သပိတ်ပွဲတွေမှာလူတွေပို့ပြီးတော့ပြန်များလာပါတယ်။လုံခြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာလည်းယာနဲ့ချီတဲ့လူငယ်တွေဆန္ဒပြခဲ့ကြပါတယ်ရှင်။တောက်ကြညအတွက်နောက်ဆုံးရသတင်းကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပြီးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to